လက်ရှိအစိုးရလွှဲပြောင်းရေးနဲ့စီးပွားရေးလုပ်ငန်းရောင်းချမှုကိစ္စဆွေးနွေးဖို့အတွက်လွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းကိုတင်ပြပေးပါမယ်။လက်ရှိအစိုးရအနေနဲ့အာဏာမလွှဲခင်စကြားလေးမှာစီးပွားရေးလုပ်ငန်းတွေအလင်းစလိုရောင်းချလွှဲပြောင်းမှုတွေလုပ်နေတာနဲ့စီမံကိန်းတွေတွန်းလှုပ်နေတာတွေအပေါ်ကန့်ကွက်တဲ့အဆိုတရားကိုပြည်သူ့လွှတ်တော်မှဒီကနေ့တင်သွင်းခဲ့ပြီးဒီအရေးကြီးအဆိုကိုဆွေးနွေးဖို့လွှတ်တော်ကလည်းလက်ခံတည်ပြုလိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့ VOA သတင်းနဲ့မအေးမှာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
အစိုးရတက်မတက်လာခင်လက်ရှိအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံပိုင်စက်ရုံတွေစီးပွားရေးလုပ်ငန်းတွေစီမံကိန်းတွေကိုအလင်းစလိုလုပ်ဆောင်နေတာစီမံကိန်းတွေအတွက်နှားရန်ရောင်းချလွှဲပြောင်းပေးနေတာပုဂ္ဂလိကပိုင်တွေဖြစ်လုပ်ဆောင်ပေးနေတာတွေနဲ့ပတ်သက်လို့နေရာတကျမစီမံမဲ့အစောတလင်ခွင့်ပြုနေမှုတွေကိုဟန်တားစီစစ်ပေးဖို့သခိုင်းတိုင်းပလဲမြို့နယ်အမတ်ဒေါက်ခင်ဆန်းလိုင်ကဒီကနေ့မှအရေးကြီးအဆိုတင်သွင်းခဲ့ရမှာလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပြီးဆက်လက်ဆွေးနွေးဖို့အတွက်ဆုံးဖြတ်ခဲ့တယ်ဆိုပြီးဒေါက်ခင်ဆန်းလိုင်က VOA ကိုပြောပြခဲ့ပါတယ်
။အဓိကအကြောင်းကတော့ဟိုအစိုးရရဲ့ပုံမှန်မှန်ဆိုတော့ဟိုရင်းရှိဝါရီလုံးရံကိုဒီဆိုတာဒီမှာအခုလိုပေါ့နော်ဒီလိုဒီလိုအကြောင်းလို့ခိုင်းနေမှာအရင်ကပေါ့နော်လက်ပြောင်းရောင်းချခွင့်ပြုနေရတယ်နဲ့ပတ်သက်လို့နော်တော့သူကအညီပြတာကိုဆင်းရဲကြမှာပြဖို့ရအတွက်ကိုအရင်အရာရေးကြည့်ဆိုချင်တယ်နော်။အဲ့ဒီတော့အလုံးမဲ့ဆုံးဖြတ်တဲ့အခါမှာအန်ဒီရောနည်းရအောင်လုံးမုံကပုံနေပြီ။အခက်ကလည်းနည်းလုံးမုံကပုံနေကြရတဲ့အတွက်ကြောင့်မင်းတို့အဲ့တော့ဒါကိုလုပ်ကြမှာလက်ခံစီမီပါမျိုးဆိုတော့မနေ့ကငါအနေစပြီးကျွန်မလူတော်ကိုကျွန်မတို့ကဒါကိုစီမီကြမှာပေါ့အန်ဒီ
။ဒီထဲမှာအစိုးရရဲ့လက်ရှိလှုပ်ဆောင်နေတဲ့ပြည်သူတွေလက်မခံတဲ့စီမံကိန်းတွေအားလုံးပါဝင်ပြီးအငင်းသွားကန့်ကွက်မှုတွေရှိနေတဲ့လက်ပရောင်းတောင်ကျင်းဒီစီမံကိန်းဟာလည်းသူ့ရဲ့အစိုးမအကျိုးဝင်တယ်ဆိုပြီးဒေါက်ခင်ဆန်းလိုင်ကဆိုပါတယ်။ဒီထဲမှာအစိုးရတက်မတက်လာခင်ရပ်ပိုင်းလိုမှာပဲရှင်းလင်းနေတဲ့ကြေးရွာတချို့ရက်ကွက်တချို့ကပြည်သူတွေကိုကျူးကျော်နေထိုင်သူများအဖြစ်ဆက်ဆွဲခံနေရပြီးဖယ်ရှားခိုင်းနေတဲ့ကိစ္စနဲ့ပတ်သက်လို့လည်းဒေါက်ခင်ဆန်းလိုင်ကပြောသားပါတယ်။အစိုးရတက်ကိုအာဏာမလွဲခင်မှာMOU လို့ခေါ်တဲ့နှစ်ဖက်နားလည်မှုစာချွန်လွာတွေကိုအလင်းစလိုလုံးဆောင်နေတာတွေကိုအစိုးရကခွင့်ပြုပေးနေတာတွေကိုရပ်တန့်ပေးဖို့အတွက်လွှတ်တော်မှာအရေးတကြီးအဆိုပြုခဲ့တာပါအစိုးရတက်မတက်လာခင်မှာတိတ်တာထင်ရှားစွာနဲ့အလင်းစလိုလုံးဆောင်နေတဲ့လုပ်ငန်းတွေကတော့ကချင်ပြည်နယ်အတွင်းမှာစက်စိမ့်တူဖို့ရေးလုပ်ငန်းကိုစက်အင်အားလွင်အားအများအပြားနဲ့အကောင့်ထည့်ဖို့ဆောင်ရွက်နေတာဖြစ်ပါတယ်ဒီလိုတူဖို့မှုတွေကြောင့်မြေသာပုံတွေပြိုကျပြီးလူတွေတေဆုံးမှုတွေရှိတာကြောင့်ဒေသခံတွေကကန့်ကွက်မှုတွေလည်းရှိနေတာပါဒီတရားစတဲ့တူဖို့ရေးကိစ္စတွေကတော့တိတာမြင်သာတယ်လို့တခြားလက်ပရောင်းတောင်ကျင်းပြည်စီမံကိန်းလိုကိစ္စတွေဟာလည်းစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာတိုင်းမလုပ်တဲ့အတွက်စီမံကိန်းကထွက်တဲ့အဆင့်မှုတွေကြောင့်ဒေသအတွင်းတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ကျန်းမာရေးထိခိုက်မှုတွေကြုံနေရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်ဒီလိုဒေသခံပြည်သူတွေနဲ့ပြည်လည်မှုမရှိတဲ့စီမံကိန်းတွေနဲ့ပတ်သက်လို့တော့ပြီးခဲ့တဲ့ရက်ကပဲအရေးတကြီးအဆိုတင်သွင်းဖို့ရှိတယ်ဆိုပြီးဒေါက်ခင်ဆန်းလိုင်ကပြောဆိုခဲ့တာပါဒီကနေ့မှာတော့ဒီအဆိုကိုပြည်သူ့လွှတ်တော်ကမဲပေးခွင့်ရှိသူ432ယောက်ရှိရမှာသခိုင်းတိုင်းပလဲမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကတင်သွင်းခဲ့တဲ့အရေးတကြီးအဆိုကိုလွှတ်တော်ကိုယ်စားလှယ်238ယောက်ကထောက်ခံက132ယောက်ကကန့်ကွက်ခဲ့ပါတယ်ဒါပေမဲ့ထောက်ခံသူ3ပုံ2ပုံရှိတဲ့အတွက်ဆက်လက်ဆွေးနွေးဖို့အတွက်လွှတ်တော်ကနေဆုံးဖြတ်ခဲ့ပါတယ်ရှင်
။မအေးအေးမှတင်ပြခဲ့တာပါရှင်။